မင်္ဂလာပါဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2020အလွန်ငြိမ်းချမ်းရေးလုပ်ငန်းစဉ်အဆင်ပြေနိုင်ပါမလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်လက်ရှိဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ဆိုရလက်ထက်မှာနောက်ဆုံးလို့ပြောရမယ်27ရာစုပင်လုံးပြည်တော်စုညီညာရေးညီလာခံကိုဩဂုတ်လ21ရက်နေ့ကအောင်အောင်မြင်မြင်ကျင်းပပြီးဆုံးခဲ့ပါပြီ။ညီညာရေးကိုဦးဆောင်သူဖြစ်တဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဒီညီလာခံကျင်းပနိုင်ဖို့အလွတ်သဘောတွေ့ဆုံမှုတွေ၊ဆွေးနွေးမှုညှိနှိုင်းမှုတွေကျင်းပများစွာလို့နောက်ဆုံးဆုံမတ်တစ်ခုကိုရောက်ရှိဘုံသဘောထားတူညီဆိုတော့မှတရားဝင်အစည်းအဝေးတွေကိုပြန်ပြီးခြေဦးလှည့်ရတာဖြစ်တယ်။ဒါကြောင့်ကြီးမားတဲ့အောင်မြင်မှုရရှိစေတယ်လို့ဆိုပါတယ်။ဒါအပြင်ဒေါ်ဆန်းစုကြည်ကညီလာခံအဖွဲ့မိတ်ခေါ်မှာသူ့အနေနဲ့ငြိမ်းချမ်းရေးလုပ်တာဟာလက်နက်အင်အားကိုပဲယုံကြည်တဲ့နိုင်ငံရေးဓလိဆိုးကိုဖျက်တော့ပစ်ဖို့အထိရည်ထားတယ်လို့ပြောဆိုခဲ့ပါတယ်။နိုင်ငံရေးကဲခတ်သူတချို့ကတော့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဆင်ဆက်ပြတ်သွားတာမျိုးမဖြစ်ရလေအောင်2020နောက်ပိုင်းလုပ်ငန်းစဉ်တွေဆက်လုပ်နိုင်အောင်သဘောတူခဲ့ကြတာကလွဲပြီးတိတ်ပြီးတိုးတက်မှုမရခဲ့ဘူးလို့သုံးသပ်ကြပါတယ်။ဒါတွေမကညီလာခံအဖွဲ့နေမှာတမရကကွေဦးစည်းချုပ်ဗကြုတ်မူကြီးမေအောင်လှိုင်ရဲ့ပြင်းထန်တဲ့မှတ်ချက်စကားတွေကြောင့်နောက်ပိုင်းအကောင့်ထဲပေါ်ရမယ့်ညီငယ်ရေးလုပ်ငန်းစဉ်အပေါ်စိုးရိမ်သူတွေကလည်းစိုးရိမ်ကြပါတယ်။2020အလွန်ညီငယ်ရေးလုပ်ငန်းစဉ်အလားအလာကိစ္စလေ့လာတင်ပြသွားပါမယ်
။27ရာစုပင်လုံညီလာခံမတိုင်ခင်ကတည်းကညီငယ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးတမရနဲ့အစိုးရအဖွဲ့တစ်ဖက်နဲ့တစ်ဖက်အပြစ်တင်ပြောဆိုတာတွေရှိခဲ့ပါတယ်။တမရကကွေဦးစည်းချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ရုရှားနိုင်ငံခီးစဉ်အတွင်းရုရှားမီဒီယာတချို့နဲ့တွေ့ဆုံချိန်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးအစိုးရဘက်ကအပြစ်တင်တဲ့သဘောပြောဆိုခဲ့တာတွေ့ရပါတယ်။သူကအစိုးရအနေနဲ့ငြိမ်းချမ်းရေးလုပ်ငန်းကောင်းကောင်းမွန်မွန်ဆောင်ရွက်နိုင်အောင်တစ်ဖက်သက်အပြစ်ခတ်ရက်စဲတာမျိုးအကြိမ်ကြိမ်လုပ်ပေးခဲ့တဲ့အကြောင်းအဲ့ဒီလိုလုပ်ပေးခဲ့ပေမယ့်အစိုးရဘက်ကတော့အောင်မြင်အောင်အကောင့်ထင်မဖော်နိုင်ခဲ့ဘူးလို့ဆိုပါတယ်။သူပြောတာအတိအကျကငြိမ်းချမ်းရေးကိစ္စတွေကိုဥဆောင်ဆောင်ရွက်နေတဲ့အမျိုးသားပြည်လဲတင့်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC အနေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအင်တိုက်အားတိုက်ဆောင်ရွက်နိုင်ဖို့ပြစ်ခတ်တိုက်ခိုက်မှုတွေရှိနေလို့ငြိမ်းချမ်းရေးလုပ်ငန်းစဉ်လုပ်ရတာနှောင့်နှေးနေတယ်မဖြစ်ရအောင်ဆောင်ရွက်ပေးခဲ့ပါတယ်NRPC အနေနဲ့ဒါကိုအကောင့်ထဲမဖော်နိုင်ခဲ့ဘူးလို့ဆိုရမှာဖြစ်ပါတယ်။လိုအပ်လို့ရှိရင်တက်ကညှိနှိုင်းရေးအဖွဲ့ဖွဲ့စည်းပေးခဲ့တာကိုလည်းထိထိရောက်ရောက်မသုံးနိုင်ခဲ့ပါဘူး။ဒီအချိန်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းတချို့ကအင်အားတိုးချဲ့တာတွေ၊နယ်မြေတိုးချဲ့တာတွေပြည်သူလူထုအပေါ်မှာဝင်တော့ဝင်ပိုးဖြစ်စေမဲ့လုပ်ရက်တွေလုပ်နေတာကိုစိတ်မကောင်းပွေတွေ့ရတယ်လို့ဝေဖန်ခဲ့ပါတယ်။
ဒီလိုဝေဖန်ပြောဆိုတာနဲ့ပတ်သက်ပြီးတရင်တော်တချို့ကနိုင်ငံတော်အတိုင်ပင်ခံရုပ်ညွှန်ကြားမှုချုပ်ဦးစော်ထေးကိုမေးတဲ့အခါသူကလက်မခံပယ်ချပါတယ်။ဦးစော်ထေးကအရင်တတိယအကြိမ်27ရာစုပင်လုံးညီငယ်ရင်းညီလာခံကလေးကတခုတည်းသောတပ်မတော်ကိစ္စပြည်တော်စုကနေခွဲမထွက်ရဆိုတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတစ်ဆွမှုတွေကြုံခဲ့ရကြောင်းနောက်ပိုင်းအစိုးရတပ်မတော်ခေါင်းဆောင်တွေနဲ့လက်နက်ကိုင်တိုင်းသားခေါင်းဆောင်တွေတွေ့ဆုံကြတဲ့10+10 take PC ဝေပြီးအခြေအနေပိုဆိုးသွားကြောင်းSCA လက်မှတ်ထိုးထားတဲ့ KU အဖွဲ့ကတရားဝင်ညီညာရေးဆွေးနွေးပွဲဒီမှာပါဝင်တာကနေရပ်ဆိုင်ခဲ့ကြောင်းအလားတူ RCSS SSA ရှမ်းတပ်ဖွဲ့ကလည်းပြစ်ခတ်တက်ခတ်မှုဆိုင်ရာစောက်ကြည့်တဲ့ GMC အစည်းအဝေးတွေကိုမတက်ပဲနေခဲ့ကြောင်းအစိုးရညီညာရေးကောင်ထယ်ဖော်သူတွေဟာအဲ့ဒီခြေနေတွေကိုခက်ခက်ခဲခဲကြော်လွှားခဲ့ရကြောင်းအလွတ်တဘောဆွေးနွေးပွဲတွေအခြေခြေလို့ယုံကြည်မှုပြန်တည်ဆောက်ပြီးနောက်မှတရားဝင်စည်းဝေးပွဲတွေပြန်ကျင်းပနိုင်အောင်စူးစမ်းခဲ့ရကြောင်းဒါကြောင့်ဒီပြဿနာတွေရဲ့အရေးကဘယ်သူဖြစ်မယ်ဆိုတာမှန်းကြည့်နိုင်အောင်ပြောဆိုခဲ့ပါတယ်။သူဆိုလိုတာကတော့ညီငယ်ရေးလုပ်ငန်းစဉ်တွေဟာ10+10ထိပ်သီးဆွေးနွေးမှာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ပြောဆိုခဲ့တဲ့ပြည်တော်စုမှခွဲမထွက်ရဆိုတာနဲ့တခုတည်းသောတပ်မတော်ဆိုင်ရာသဘောထားတင်းမာတဲ့မိခွန်းကနေအစပြုပြီးရပ်တန့်သွားခဲ့တာကိုရည်ညွှန်းတာပါ
။ဒီလိုတုံ့ပြန်မှုကိုဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလက်မခံပြန်ပါဘူး။ညီငယ်ရေးနဲ့ပတ်သက်တဲ့လူတွေစုံတဲ့ပွဲမှာသူ့ရဲ့မိခွန်းကနေတဆင့်ခက်ကြမ်းကြမ်းလေးတုံ့ပြန်လိုက်ပါတယ်။သူကနိုင်ငံရေးပါတီတချို့နဲ့လက်နက်ကိုင်အဖွဲ့တချို့ဟာပြည်ရင်းလက်နက်ကိုင်ပဋိပက္ခဟာတက်မတော်ကြောင့်ပဲဖြစ်ရတဲ့အောင်သမိုင်းကိုလှုပ်ကြံဖန်တီးနေကြကြောင်းတချို့ကလည်းလက်နက်ကိုင်ပဋိပက္ခတွေဟာတက်မတော်နဲ့တိုင်းသားလက်နက်ကိုင်တွေကြားမှာဖြစ်နေတာဖြစ်ပြီးအစိုးရနဲ့မဆိုင်အစိုးရကဒိုင်းတပွဲကြားကနေဆောင်ရွက်ပေးရမယ်ဆိုတဲ့အယူအဆနဲ့ပြောဆိုနေကြတဲ့အကြောင်းဒီလိုပြောဆိုတာကိုသူ့အနေနဲ့လက်မခံကြောင်းသူတို့တက်မတော်ဟာနိုင်ငံတော်နဲ့အစိုးရကိုအကာအကွယ်ပေးနေတာသာဖြစ်ကြောင်း တမတော်အပေါ်လောက်ကျန်ဆွဆွဲမှုတွေဟာထောင်ကွေးရ50ကျော်ခုနှစ်တွေ့စီကသမားပြည်ကွန်မြူနတီပါတီဘာကာဘာကလောက်ကျန်ဖန်တီဆွဆွဲခဲ့တာနဲ့အတူတူဖြစ်ကြောင်းအဲ့ဒီအချိန်ဘာကာပါတွေကညီပရိရဲ့အရာပြည်ရင်းငြိမ်းချမ်းရေးဆိုပြီးကြွေးကြော်နေပေမဲ့လက်တွေ့မှာတော့ပြည်ရင်းစစ်ဖြစ်ရတာဟာအဲ့ဒီအချိန်ကအာဏာရပါစပါလာအစိုးရကြောင့်ဖြစ်ရတာဆိုပြီးလုံးစွာဖန်တီကြကြောင်းဒါကြောင့်အ အစိုးရနဲ့တိုင်းနာလက်နက်ကိုင်တွေကိုတတိပေးပြောဆိုခဲ့ပါတယ်ဒီလိုအခြေအနေဒီလိုသဘောထားတွေကိုကြည့်ရင်2020နောက်ပိုင်းမှာလည်းငြိမ်ငြိမ်လုပ်ငန်းစဉ်ပြန်စနိုင်တည်တိုင်လက်တွေ့ကြတဲ့တိုးတက်မှုတွေရလာနိုင်မယ်လို့မျှော်မှန်းဖို့ခက်ခဲနေပါဦးမယ်NLD
အစီအလက်မှတ်ထိုးရတဲ့အဖွဲ့တွေနဲ့ဆွေးနွေးပွဲတွေကနေတဆင့်နိုင်ငံရေးနေရဖြေရှာတဲ့စီမှာလုပ်ငန်းရှင်တစ်ခုလုံးပြတ်သွားတဲ့အထိဆိုးရွားမသွားခဲ့ပေမဲ့လက်တွေ့ကြတဲ့တိုးတက်မှုလို့ယူဆရမယ်သဘောတူညီချက်မျိုးသိမ်မတွေ့ရပါဘူးအလားတူတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်အေအေကိုကတ်တောင်းပလောက်တပ်ဖွဲ့တွေနဲ့လည်းအပြစ်ခတ်ရစေရေးမလုပ်နိုင်ခဲ့ပါဘူးပြစ်ခတ်တိုက ကျေးဇူးတင်ပါတယ်ရှင်။ကြာရေးကချေတက်ဖွဲ့၊ကေဒီလက်နက်ကိုင်တက်ဖွဲ့တွေကိုလည်းတရားဝင်ညီညာရေးဆွေးနွေးပွဲတွေထဲရောက်လာအောင်မစည်းရုံးနိုင်ခဲ့ပါဘူး။တခြားဖြစ်ပေါ်ခဲ့တဲ့အခြေအနေတွေအားလုံးကိုချုပ်ကိုသုံးသပ်ကြည့်လိုက်ရင်2024ခုဖြတ်တောက်ပြစ်ဖို့မဖြစ်နိုင်သေးသလိုညီညာရေးလုပ်ငန်းစဉ်ကလည်းဆက်ပြီးခက်ခဲကြမ်းတမ်းတွေပဲလို့ယူဆရကြောင်းပါ။